NLD အရသာဆိုရလက်ထက်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေပိုပြီးပြင်းထန်လာနေပြီးလူခွင့်ရေးဆိုင်ရာဘေးဒုက္ခကြီးဖြစ်ပုံမှုဆိုရလာနေကြောင်းမနေ့ကြာတာပတိနေ့ကထုတ်ပြန်တဲ့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကြီးရဲ့2019ခုနှစ်အစည်းအဝေးမှာဖော်ပြထားပါတယ်။ကုလသမဂ္ဂပါဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံအတွင်းစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကို
အရသာအစိုးရအနေနဲ့လက်မခံတည်ထားတာကိုလည်းသူတို့အနေနဲ့ထိခိုက်တုံ့လုံးမိကြောင်းHRWပြောခွင့်ရပုဂ္ဂိုလ်ကဗီအိုအေကိုပြောပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဒီရောက်ချိန်ဆက်HRWလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးက2019ခုနှစ်ကမ္ဘာလူခွင့်ရေးဆိုင်ရာအစည်းအဝေးကိုမနေ့ကထုတ်ပြန်ရမှာရိုဟီဂျာမွတ်စလင်တွေနဲ့အခြားတိုင်းသားလူနည်းစုတွေအပေါ်2019ခုနှစ်တခြားလုံးမြန်မာအစို
On Burma, we highlight a few issues. The most important is the crimes against humanity.
မြန်မာနိုင်ငံရဲ့ပတ်သက်လို့အရေးကြီးဆုံးကိစ္စကတော့လူသားပြုအပေါ်ပြစ်မှုကျူးလွန်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကုလသမဂ္ဂကခေါ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုစတဲ့လူအခွင့်အရေးချိုးဖောက်မှုအများအများကို2018ခုနှစ်မှာကျူးလွန်ခဲ့တယ်လို့2018မှာလည်းဆက်လက်ဖြစ်ပေါ်နေခဲ့ပါတယ်
။ဒေါက်ဆန်စစ်ကြီးဦးဆောင်တဲ့အရတားဆိုရလက်ထက်လူအခွင့်အရေးချိုးဖောက်မှုတွေပိုပြီးဆိုးရွားလာတယ်လို့ HRW အစီအခံစာမှာဖော်ပြထားတာနဲ့ပတ်သက်လို့လည်း Brett Adams ကအခုလိုပြောပါတယ်။
In 2018, we expected the government, the civilian government, to
recognize. စူဇက်ကြတီကိုစစ်တပ်ကပယ်ချတာကလည်းအဆန်းမဟုတ်ပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝါရင်ခေါင်းဆောင်လည်းဖြစ်အရင်ကလူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လည်းဖြစ်တဲ့ဒေါက်ဆန်းစစ်ကြီးအနေနဲ့ဒီကမ္ဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့တပ်တီအချက်လက်တွေကိုဝန်မခံပယ်ချတာကိုကျွန်တော်တို့မယုံနိုင်အောင်ဖြစ်မိပါတယ်
။မြန်မာဆွေးရဘက်ကပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့တပ်တီအထောက်ထားရှိရင်ပေးပါလို့ပြောနေတာကြောင့်အခုလို HRW ရဲ့အစီအခံစာဟာမြန်မာဆိုးရွားအတွက်ဘလို့အထောက်အကူပေးနိုင်ပါသလဲလို့လည်းနေကြည့်ပါရဲ့
The government keeps saying that they need more evidence but we've provided it for example we've provided satellite imagery of villages
အဆိုရကတော့တပ်တွေထောက်ထားပို့ပြီးပေးဖို့အဆက်မပြတ်ပြောနေတာပါဒါပေမဲ့ဥမာရခိုင်ပြည်နယ်မှာရွာတွေမီးရှို့ဖျက်ဆီးခံရတာတွေကိုဂျိုတုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုကျွန်တော်တို့ထုတ်ပြန်ထားပါတယ်နောက်ပြီးအဲ့ဒီမီးရှို့ခံရတဲ့ရွာတွေကိုဖုံးကွယ်ဖို့ဘူဒိုဇာတွေနဲ့ထိုးပြီးပြန်ပြီးပြင်ဆင်ထားတာတွေကိုဂျိုတုကနေရိုက်ကူးထားတဲ့ပုံတွေကျွန်တော်တို့အစီရင်ခံစာတင်ပြခဲ့ပါတယ်ဒါတွေဟာပြည်မှုကျွလွန်မှုထင်ရှားတဲ့တပ်တွေထောက်ထားတွေဖြစ်ပါတယ်ဒီအတွက်မြန်မာအစိုးရဘက်ကကောင်းမွန်တဲ့တုံ့ပြန်ဖြေဆိုမှုမရှိခဲ့ပါဘူးအဲဒီမှာဘာဖြစ်ခဲ့သလဲဆိုတာချားနီလန်းနဲ့ပြောပြဖို့အခြေလည်းမရှိခဲ့ပါဘူးဒီဂျိုတုကနေရိုက်ထားတဲ့မီးရှို့ခံထားတဲ့ရွာတွေဟုတ်မဟုတ်ဆိုတဲ့အချက်ကလည်းကျွန်တော်တို့မျက်မြင်သက်သေနဲ့ဖော်ထုတ်နိုင်ခဲ့ပါတယ်
ပြစ်မှုကျူးလွန်မှုတွေကိုစတင်စုံစမ်းအရေးယူဖို့အတွက်လည်းဒီအထောက်အထားတွေဟာလုံလောက်နေကြောင်း Brett Adams ကဆိုပါတယ
် The United States government for example has identified the leader of the Western Command as somebody who
ဥပမာဆိုရင်အမေရိကန်ပြည်ထောင်စုကနေနောက်ပိုင်းတိုင်းစစ်နာညို့တိုင်းမှုဟာဒီပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတူဖြစ်တယ်ဆိုတာဖော်ထုတ်နိုင်ပြီးသူ့ကိုပုဂ္ဂိုလ်ရေးရပြစ်မှတ်ထားအရေးယူထားပါတယ်တကယ်လို့မြန်မာအစိုးရအနေနဲ့အမှန်တကယ်အရေးယူမယ်ဆိုရင်ဒီစစ်တမ်းမှုနဲ့အတူသူအောက်ကစစ်ရာရှိတွေနဲ့ရာဇဝတ်ကျူးလွန်မှုတွေကိုစုံစမ်းသင့်ပါတယ်။ဒါကဥပမာတစ်ခုအနေနဲ့တွေ့တာပါ
။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ HRW, AI, စတဲ့နိုင်ငံကလူခွင့်ရေးအဖွဲ့ကြီးတွေအပါအဝင်ကုလသမဂ္ဂနဲ့ Writer လို့သတင်းဌာနတွေကတက်တဲ့အချက်လက်တွေနဲ့ကောင်းကောင်းတင်ပြနိုင်ခဲ့ပေမယ့်မြန်မာအစိုးရဘက်ကဒီအထောက်အထားတွေကိုကြီးဖို့အားထုတ်တာမျိုးမရှိသလိုတင့်တော်တဲ့အရေးယူဆောင်ရွက်မှုမျိုးလည်းမရှိခဲ့ဘူးလို့ Brett Adams က VOE ကိုပြောပါတယ်ရှင်။